ရုတ်နိုင်ငံဗေကျင်းမြို့တော်ကနမကျော်တရနမယင်းပြင်းမှာအင်ကာနီလုံးကဖြစ်ပွားခဲ့တဲ့ကတိုက်မှုဟာအကျန်းဖက်တိုက်ခတ်မှုဖြစ်ရည်ညွှန်းပြီးဆက်နွယ်သူတွေအဖြစ်တန်တရားရှိသူလူ9ဦးကိုလည်းဖမ်းဆီးလိုက်တဲ့အကြောင်းတရုတ်ရဲတပ်ဖွဲ့ကပြောပါတယ်။လူ9ဦးသေဆုံးပြီးအနီးအနားကနောက်ထပ်လူ38ယောက်ထိခိုက်ဒဏ်ရာတွေရခဲ့ကြတဲ့ကတိုက်မှုဖြစ်ပွားပြီးနှစ်ရက်ကြာဒီကနေ့မှပဲအစိုးရပိုင်းစင်ဝါသတင်းကကြေညာလိုက်တာပါ။ဖမ်းဆီးမှုတွေမတိုင်မီမှာတော့တရုတ်နိုင်ငံအနောက်မြောက်ဘက်ကမတိမငြိမ်ဖြစ်နေတဲ့ရှင်ချန်းဒေသကဖြစ်ပုံရတဲ့လူ10ဦးကိုစောင့်ကြည့်ဖို့ရဲတပ်ဖွဲ့ကဗေကျင်းမြို့ကဟိုတယ်ဝန်ထမ်းတွေကိုသတိပေးခဲ့ပါတယ်။တန်ရာရှိသူတွေအဖြစ်စောင့်ကြည့်ဖို့သတိပေးထားတဲ့အထက်က9ယောက်ဟာဘာသာရေးဖိနှိပ်မှုတွေခံရတယ်လို့ပြောဆိုနေကြတဲ့မွတ်စလင်ဝီဂါလူမျိုးစုတွေကိုမှတ်ခေါ်လို့ရှိတဲ့အမည်မျိုးတွေဖြစ်တယ်လို့လည်းဟိုတယ်ဝန်ထမ်းတွေကပြောပါတယ်။ဗေကျင်းမြို့မှာတော့အခင်းဖြစ်ပွားပြီး၂ရက်ကြာအထိလူညွေးတွေတွန်းမြစ်ထားပါတယ်။လူညွေးတွေတင်းတင်းကြပ်ကြပ်စောင့်ကြပ်လို့ရှိတဲ့တီယန်နမ်မြင်ရင်းမြင်းအနီးကလူစီကားရလမ်းပေါ်ကနေလူသွားလမ်းပေါ်ကိုမောင်းဝင်လာတဲ့ SUV ကတိုက်မိပြီးမိလာမှုဖြစ်ပွားရမှာတော့ကားပေါ်မှာလိုက်ပတ်လာတဲ့ဖလပိုင်နိုင်ငံသူ2ဦးနဲ့တရုတ်မျိုးသားခီးသွားနှုတ်ဦးပြင်နောက်ထပ်လူ3ဦးသေဆုံးခဲ့တာဖြစ်ပါတယ်။